မြန်မာနိုင်ငံမှာလက်ရှိအားဖြင့်အရေးပေါ်ကာလကြေညာထားတာဟာနှစ်နှစ်အတွင်းပြီးရမှာဖြစ်ပြီးတော့ရွေးကောက်ပွဲလုပ်ပြီးတော့အနိုင်ရတဲ့သူတွေကိုအာဏာလွှဲပြောင်းပေးမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်အာဏာသိမ်းထားတာမဟုတ်တဲ့အတွက်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလုပ်ဆောင်နေတာဖြစ်တယ်လို့လည်းဆိုပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာတွေနဲ့ပတ်သက်ပြီးကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါမယ
်ဒီပေါ်လက်တရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းတို့ကတနည်းကြမှာရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအာဏာလွှဲပြောင်းပေးမယ်လို့စစ်ကောင်စီကကြေညာခဲ့ပြီးနဲ့နောက်ပိုင်းမှာတော့အရေးပေါ်ကာလတတန်းတိုးမဲ့လာလာတွေနှိမ့်ရှည်စီမံကိန်းတွေနဲ့ပတ်သက်ပြီးပြင်ဆင်နေတဲ့ပုံစံဒီမျိုးပြောဆိုတာတွေရှိလာနေတဲ့အတွက်ဒါနဲ့ပတ်သက်ပြီးစီစဉ်လင်းသိရဖို့ဒီကနေ့သတင်းစာရှင်းလင်းပွဲတွင် VOA ကမေးမြန်းခဲ့တာကိုဗိုလ်မှူးချုပ်ဇော်မင်းထွန်းကဖြေဆိုသွားတာပါ
ကျွန်တော်တို့ပြောနိုင်တာကတော့ဘယ်လိုပဲပြောပြောအရေးပေါ်ကာလာသည်ပြင်ညာလာသည်နှစ်နှစ်အတွင်းမှာတော့ပြီးကိုပြီးရတယ်နှစ်နှစ်အတွင်းမှာတော့ဒီကောက်ပွဲလုပ်ကိုလုပ်ရမယ်လို့ကျွန်တော်ပြောခြင်းဖြစ်တယ်နှစ်နှစ်အတွင်းမှာရွေးကောက်ပွဲလုပ်ကိုလုပ်ပြီးနှစ်နှစ်အတွင်းမှာတော့ကျွန်တော်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒါအနိုင်ရရှိတဲ့သူတွေကိုနိုင်ငံတော်တာဝန်ကိုလက်ပြောင်းပေးရမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီအာနာသိမ့်တယ်ဆိုတဲ့စကားပေါ့နော်အာနာသိမ့်တာနဲ့အာနာသိမ့်တယ်ဆိုတဲ့စကားအာနာသိမ့်တယ်ဆိုတာအာနာသိမ့်လိုက်ပြီဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းမရှိတော့ပါဘူးဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းဒါချက်သိမ့်ပြီးဖြစ်တယ်ဆိုတော့ကျွန်တော်ကဖွဲ့စည်းပုံအခြေခံဥပဒေတိုင်းနဲ့တွားနေတာဖြစ်တယ်တမတော်နဲ့တောင်းရင်ချိန်သိမ့်ခါတာဆိုတာတွားပြီးဖြစ်တယ်ပြီးရင်ကျွန်တော်တို့ရဲ့ဒါရှေ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့ဒါမူဝါဒလမ်းစဉ်တွေမှာရောကျွန်တော်တိတိလင်းလင်းပြောပြီးဖြစ်တယ်အရေးပေါ်ကာလပြတ်ခန်းချက်တွေကိုမီဆိုလို့ရှိရင်ပြီးပြီဆိုလို့လုံဆောင်ပြရပုံမျိုးဆိုရင်ကျွန်တော်ယူကောက်ပွဲကျင်းပပေးမယ်လို့ကဘာတိအာမခံဖြစ်တယ်အဲ့ဒီလမ်းအဲ့ဒီတိုင်းပဲကျွန်တော်တို့တတိအတိုင်းပဲဆက်လက်လုံဆောင်သွားမှာဖြစ်ပါတယ
်ဘီရင်မျိုးသောအစီယုံ KNU တမဟာငါအခြေဆက်ရာဒေသကိုမလကူမိုင်းမှာလေကြောင်းကတခိုက်ခဲ့တာဟာအသေးပြောက်နေဖို့ဖြစ်တယ်လို့လည်းဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်လေကြောင်းကတိုက်ခိုက်ခဲ့တဲ့အကြောင်းရင်းကတော့အဓိကတော့အသေးပြောက်နေအောင်ကိုအသေးပြောက်နေအောင်ကနှစ်ဖက်အသေးပြောက်နေအောင်ကိုတိုက်ဆိုင်တယ်ကြီးဖြစ်တယ်။သတိပေးတဲ့အနေနဲ့တိုက်ဆိုင်တယ်ကြီးဖြစ်တယ်။တိုက်ဆိုင်ခြင်းဖြစ်တယ်။ပုံကနေပြောကြဒီကြီးလမ်းကြောင်းအနေကတိုက်ဆိုင်တယ်ဆိုလို့ရှိရင်နှစ်ဖက်အသေးပြောက်များပါလားဖြစ်တယ်။နှစ်ဖက်အသေးပြောက်များမှာဒေးကနေပြောကြတယ်လို့တော့မဆိုင်တဲ့ကြီးရွာတွေပါ။မဆိုင်တဲ့ဘောပေါ့နော်။နေနေတွေပါရှိမှဖြစ်တဲ့အတွက်ကြောင့်ဒါကြောင့်မို့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ်။အဓိကတော့ NPA ချိုးဖောက်လို့မလို့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ်။
ပြည်နာဒေမှုကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဇာနာပြပွဲတွေအပြင်းထန်ဇက်တိုက်ဖြစ်လာပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲကအကြမ်းဖက်တိုက်ခတ်ဖြိုခွဲခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်6ခုနဲ့မန္တလေးတိုင်းဒေသကြီးအတွင်းကမြို့နယ်6ခုတို့မှာစီအိုချိုရေးကြီးညာထားပါတယ်။ဒါပေမဲ့လည်းစီအိုချိုရေးကြီးညာထားတဲ့မြို့နယ်တွေမှာရောကြီးညာမထားတဲ့မြို့နယ်တွေမှာပါဇာနာပြပွဲတွေကိုနေနေတာကကွာခြားမှုမရှိပါဘူး။ဒါနဲ့ပတ်သက်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပုံမှန်144ထုတ်ပြန်ထားတာတွေရှိတယ်ဆိုတာပြန်ထောက်ပြသွားသလိုစီအိုချုပ်ရေးအတိုင်းတကယ်တမ်းအုပ်ချုပ်နေတာမဟုတ်ဘူးလို့ view ရဲ့မိကုန်းကိုပြန်ဖြေခဲ့ပါတယ်
။စည်ရင်စရာအရာပေါ့နော်။စည်ရင်စရာအရာပြောတာပဲကောင်းပါလား။စည်ရင်စရာတော့မယ်ဆိုတော့ကျွန်တော်တို့ဒီပုံမှန်144ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကကျွန်တော်တို့စီမှာမြို့နယ်ပေါင်းရာချော်နီးပါးရှိပါတယ်။အဲ့မှာသူကခုနပြောတဲ့ညမထွက်ရအမိန့်ကြီးဆိုတာရှိပြီးသားဖြစ်တယ်။လူ9ဦးတက်ပုံမစုရဆိုတာပုံမှန်144မှာကတည်းကကျွန်တော်တို့ရှိပြီးသားဖြစ်ပါတယ်။အဲဒါကြောင့်မလို့သူကတူတယ်လို့ထင်နေတာဖြစ်ပါတယ်အမှန်တကယ်တော့ဟောနော်ဘာလို့တူတယ်လို့ထင်ရလဲလို့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်ရန်ကုန်မှာစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့6မြို့နယ်ကိုကျွန်တော်အနေနဲ့ကနော်ဟောနော်အုပ်ချုပ်နေတာဒီအုပ်ချုပ်နေတာဒီစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ဆိုမဲ့စစ်အုပ်ချုပ်ရေးဆိုတဲ့အသွင်တရားအထက်အများကြီးလွန်နေပြီးအုပ်ချုပ်နေလို့မလို့တူတယ်လို့ထင်နေတာဖြစ်တယ်အမှန်တကယ်အုပ်ချုပ်မယ်ဆိုရင်တော့စစ်အုပ်ချုပ်ရေးကအုပ်ချုပ်မယ်ဆိုရင်ဒီလိုပုံစံမျိုးမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်။ဇာနာပြပွဲတွေကိုပြစ်ခတ်နေနေတာနဲ့အလားတူပဲဇာနာပြသူတွေအကြမ်းမဖက်အာဏာပိဆိုင်ရေးစီရီယံလှုပ်ရှားမှုမှာပါဝင်သူတွေဆရာနာဒိမှုကိုဆန့်ကျင်ရေးသားတယ်လို့တမတ်ခံရတဲ့ထင်ရှားကြော်ကြားသူတွေအပြင်သတင်းမီဒီယာသမားတွေကိုပါဖန်ဝရန်ထုတ်တာဖန်ဆီးပြီးတော့ပုံမှန်905ကကြီးနဲ့တရားဆွဲဆိုတာတွေရှိပါတယ်။ဖန်ဆီးထားတဲ့ဒေနောက်အစီအတွက်အတိအကျကိုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောမသွားနိုင်ပေနဲ့သတင်းတောင်ဆိုတာကြောင့်ဖန်တာမဟုတ်ဘူးလို့ညင်းပြီးစနားပြပေါ်ဒီနဲ့ဆက်ဆက်ပတ်သက်တာကြောင့်ဖန်စီရလို့ဒီ UI ရဲ့မိကုန်းကိုဖြစ်ဆိုပါတယ
်။တခင်းတော့တာပြောမယ်လို့ဒီစနားပြပွဲမှာသူတို့ဥဆောင်ပြီးတာဥဆောင်နေရဆိုတော့အဲလာခဲ့တော့မယ်ဆိုတဲ့ဟာမျိုးဆိုတာထက်ဒီနေရာကိုလာခဲ့ပါဒီလိုမျိုးကြိုက်နေတယ်ဒါကဒီနေရာနေပြီးကျွန်တော်တွန့်ပေးမယ်ဆိုတဲ့ဟာတွေအတွက်အရေးယူခံရတာဖြစ်ပါတယ်။ခုနပြောတဲ့အရေးယူတယ်ဆိုတဲ့နေရာမှာလည်းဥပဒေအရအရေးယူတယ်ဆိုတဲ့နေရာမှာလည်းကျွန်တော်ပြောချင်တာကတခင်းတော့ဆိုတဲ့ဟာနဲ့အရေးယူတာဆိုတာထက်ဒီဟာငါနဲ့ဤတဲ့လောက်ဆောင်ချက်မျိုးတွေရှိတဲ့အတွက် အရေးကြီးမဲ့ဖြစ်တယ်လို့ကျွန်တော်ပြောလို့ပါတယ်ပြတင်းတော့များနဲ့ပတ်တဲ့ကြောကြာဘောနော်ခုနဒီတင်းတော့ဖန်စီခံရတဲ့အရေးအတွက်ပေါ့လေဒီတော့ဆိုပြောကြဖန်စီခံရတဲ့အရေးအတွက်တော့ကျွန်တော်စီမှာတိတိကျကျရှင်းတော့မရှိပါဘူးဒါလေဒီလက်ဆန္ဒပြမှုအခြေအနေဖန်စီခံတာကျွန်တော်တို့အနေနဲ့ဟောပြတင်းမီဒီယာများနဲ့ပတ်တဲ့ပြီးတော့မှန်ကန်တဲ့သတင်းပေါ့နော် deadline ပဲညီတဲ့သတင်းတရားမျှတတဲ့သတင်းတွေကိုရည်နေတဲ့ဒီမီဒီယာများနဲ့ပတ်သက်ပြီးကျွန်တော်တို့ကန့်တတ်တားဆီးစရာအကြောင်းမရှိပါဘူးသို့တော်ပြည်သူလူထုကိုသင်အောင်သင်မဖြစ်စေနိုင်တဲ့ခုနပြောတဲ့ပြည်သူလုံဆောင်မှုဖြစ်နေတဲ့မှန်မှန်မကန်ရည်နေတဲ့သတင်းဌာနတွေကိုတော့ကျွန်တော်တို့ကဥပဒေနဲ့အညီပြည်သူအကျိုးနဲ့အညီကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဌာနပြသူတွေကိုအကြမ်းဖက်ပြစ်ခတ်နှိမ်နင်းတာရပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအဆင်မပြတ်တောင်းဆိုထားပေမဲ့လည်းဒီကနေ့အချိန်အထိပြစ်ခတ်နှိမ်နင်းနေတဲ့ပြည်ဒီအခြေအနေအပေါ်အထူးဆိုရင်လည်းကြောင်းဒေတာတွေကအာဆီယံအဖွဲ့အပါအဝင်နိုင်ငံတကာကပြောထားပါတယ်။အာဆီယံအဖွဲ့အနေနဲ့လည်းမြန်မာအခြေတီးခြားဆွေးနွေးမဲ့ဒီဒီအစည်းအဝေးတရကျင်းပဖို့ပြင်ဆင်နေတာကြောင့်စစ်ကောင်စီကဒါနဲ့ပတ်သက်ပြီးတစိုးတရအကြောင်းကြားထားတာရှိပြီလားလို့ VOA ကမေးခဲ့ပါတယ်။ဒီအစည်းအဝေးလို့ဖို့နှိမ့်နေကြတယ်ဆိုတာသိထားတဲ့ကြောင်းဘူမှုတို့ဇော်မင်းထွန်းကပြောသွားပြီးဒါနဲ့ပတ်သက်တဲ့ရည်တည်ချက်ကိုအခုလိုပြဆိုပါတယ်
။ကျွန်တော်ရဲ့ဝါဒကတော့အာဆီယံမှာသူ့ရဲ့ဒါပြင်းကြီးနေရှိပြီးသားဖြစ်ပါတယ်အာဆီယံပြင်းကြီးနေရှိပြီးသားဖြစ်တယ်အဲ့ဒီတိုင်းပေါင်းရမယ်လို့ကျွန်တော်တို့ပြောလဲပါတယ်တင်ကျွန်တော်တို့အနေနဲ့ကတော့ဒီအာဆီယံအတိုင်းဝိုင်းမှာဝင်ရောက်ခရလဲကြာပြီဖြစ်ပါတယ်အေးအာဆီယံအတိုင်းဝိုင်းမှာဝင်ရောက်ခရကြာပြီဖြစ်တယ်လို့ကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေပေါ့ကျွန်တော်တို့အိန္ဒိယချင်းနိုင်ငံမှာလဲအာဆီယံအဖွဲ့ဝင်နိုင်ငံကျွန်တော်နှစ်နိုင်ငံပါပြီးဖြစ်ပါတယ်လို့ပြောပြကျွန်တော်တို့အနေနဲ့အာဆီယံနဲ့ပူးပေါင်းကြက်တွဲပြီးတော့ကြာဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အိန္ဒိယချင်းနိုင်ငံတွေရဲ့အမြင်တွေရောအာဆီယံနိုင်ငံတွေရဲ့အမြင်တွေရောပါကျွန်တော်တို့အနေနဲ့ဒါလေးစားမှုရှိပါတယ်လေးစားမှုရှိတယ်သို့တော့ကျွန်တော်တို့အနေနဲ့ကတော့အဲကျွန်တော်တို့ရဲ့ယက်တိချက်ကတော့ကျွန်တော်တို့လွတ်လပ်ပြီးတရားမျှတလွတ်လပ်ပြီးတော့ကြာကြတရားမျှတတဲ့ရွေးကောက်ပွဲဖြစ်စီရေးစစ်မှန်စီကံပြေးပါတဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးပြီးရင်ကျွန်တော်တို့ဥတည်ချက်ငါးအတိုင်းသွားဖို့အတွက်ကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်လိုပြောပြောအားလုံးရဲ့အချင်းချင်းယူဆချက်တွေတိုင်းမီဒီယာချင်းဒီစကြတဲ့ကောအားလုံးသိသားပါတယ်လို့ပဲပြောလို့ပါတယ်
။အာဆီယံဘက်ကကန်ဆယ်ထားတဲ့ကိစ္စရတခုအပေါ်အားလုံးသဘောတူညီချက်ရမှလုပ်ရမယ်ဆိုတဲ့မူအပေါ်ဝင်နိုင်ငံတခုရဲ့ပြည်တွင်းရေးကိုဝင်မဆွက်ရဘူးဆိုတဲ့မူနဲ့အာဆီယံပြည်ညင်းစာတမ်းတွေကိုလေးစားဖို့လိုတယ်လို့နိုင်ငံရေးဌာနတာဝန်ရှိသူတူဦးကလည်းဖြေဆိုခဲ့ပြီးဒီအစည်းအဝေးကျင်းပရေးအားလုံးသဘောတူညီချက်ရဖို့ညှိနှိုင်းဆဲဖြစ်တယ်လို့ပြောပါတယ်။ဇနဗျာဖို့တွေအတွင်းရဲသားပြည်သူတွေထိခိုက်ဒေဆာနဲ့ပတ်သက်လို့လူငယ်တပ်ဖွဲ့ဝင်တွေကစိတ်ကြံစားမှုအကြတုံ့ပြန်တာမှားယွင်းပြစ်ခတ်တာတွေရှိနိုင်တဲ့အကြောင်းဘုံမှုချုပ်ဇော်မင်းထွန်းကဝန်ခံပြောဆိုသွားပြီးတိကျမှုတချို့ကိုစုံစမ်းစစ်ဆေးပြမယ်လို့ဆိုပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကမောင်းပြန်ရိုင်ဖယ်နဲ့အော်တိုပြစ်ခတ်ပြီးနှိမ်နေတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့ဘုံမှုချုပ်ဇော်မင်းထွန်းကငြင်းဆိုပါတယ်။ဒါ့အပြင်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားတဲ့တေဆုံးလူအရေအတွက်600ကျော်ဆိုတာကိုလည်းဘုံမှုချုပ်ဇော်မင်းထွန်းကငြင်းချက်ထုတ်သွားပြီးဒေသ248ယောက်ဒဏ်ရာရသူ400ယောက်ရှိတယ်လို့ပြောသွားပါတယ်။စီဒီအမ်လှူဆောင်မှုရှိနေပေမဲ့လည်းအစိုးရအနေနဲ့ရောဝန်ကြီးဌာနတွေအနေနဲ့ရောလုပ်ငန်းတွေကောင်းမွန်စွာလည်ပတ်နေတယ်လို့ဘုံမှုချုပ်ဇော်မင်းထွန်းကပြောပေမယ့်ဂျမားရေးကဏ္ဍမှာချုပ်ရင်းချက်ရှိတယ်ဆိုတာကိုတော့ဝန်ခံသွားပါတယ်။တမတော်ဆရာဝန်တွေတမတော်ဆေးရုံတွေကဝန်ရောင်းလှူဆောင်ပေးနေပြီးပကြခင်မှာပြန်ပြီးအပြည့်အဝလည်ပတ်နိုင်မယ်လို့ယုံကြည်တယ်ဆိုပြီးပြောပါတယ်။အရာဒီစကောင်စီကိုနိုင်ငံတကာကအတိအမှတ်မပြုဘူးဆိုတဲ့ပြောဆိုချက်တွေဟာလောက်ကျံဖန်ပြီးပြောနေကြတာလို့ပယ်ချပြီးနိုင်ငံတကာနဲ့မေးဖို့မပြတ်ဆက်ဆံနေတယ်လို့အင်ဒီပြည်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဘုံမှုချုပ်ဇော်မင်းထွန်းကပြောသွားပါတယ်ခင်ဗျာ
။ဒါကတော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။